ဆရာယင်းနေနိုင်ခင်ဗျအခုလက်ရှိကြောင်းသားလှုပ်ရှားမှုနဲ့ပတ်သက်ပြီးဘယ်လိုမြင်ပါသလဲခင်ဗျ
1964မှာပေါ့ဗျာအကြောင်းလေးပြည်တွင်းသိမ်းခံရစပြီးကျွန်တော်တို့ပညာရေးကတစားစားချွတ်ချုံကြွားရအောင်ပြန်ပြီးတော့ကျွန်တော်တို့ဒီနေ့ခေတ်ကလေးတွေကပြန်ဖတ်ဆဲဖို့ကြိုးစားရတယ်ကျွန်တော်အမြင်ပါတယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကတောင်းဆိုနေရရဟိုကျွန်တော်တို့နိုင်ငံမှာမရှိဘူးသိရမဟုတ်ဗျာရှိခဲ့ပြီးသားတယ်လေကျွန်တော်မြင်တာဟိုမှာလက်လက်စွာအခုမြအုပ်ချုပ်ခွင့်စွာလဲကျွန်တော်တို့ဒီမှာဟိုပုံစံနဲ့ရှိခဲ့ပြီးသားဖြစ်တယ်သမသမကရှိခဲ့ပြီးသားဖြစ်တယ်ကျွန်တော်တို့ပညာရေးသုံးကြည့်ကိုအစိုးရကလုံးလောက်ထောက်ပံ့ပြီးရဆိုရှိခဲ့ပြီးသားပါလေအဲရှိခဲ့ပြီးသားကိုတောင်းဆိုရဆိုတာဖြစ်တင်တာကိုတောင်းတယ်လို့ပဲကျွန်တော်မြင်ပါတယ်ဟောတရားနှစ်ပေါင်းများစွာပြူသွားတဲ့အိမ်ကိုပြန်ဆောက်ရဲဆိုတော့ချိန်တော့လုံမှာပေါ့လေဒါကိုကျွန်တော်တို့သဘောပေါက်ပါဒါပေမဲ့ကျွန်တော်တို့ကဒီကလေးဖြစ်တင်တဲ့တောင်းဆိုတဲ့ခါကိုကျွန်တော်လူကြီးရောနိုင်ငံလုံးကဝိုင်းလုပ်ပေးရမယ့်ကိစ္စလို့ကျွန်တော်ထင်တယ်လေ
ဒီចောင်းသားတွေရဲ့လှုပ်ရှားမှုတွေမှာမယုံမသားမှုတွေရှိတယ်ဆိုပြီးအစိုးရဘက်ကပြောတာနေလဲထွက်တယ်အတပြိုင်တည်းမှာចောင်းသားတွေဘက်ကလည်းအစိုးရမူလသဘောတူညီချက်တွေကိုချိုးဖောက်တာရှိတယ်ဒီလိုအပြန်အလှန်ပြောဆိုတာတွေရှိတယ်အဲ့တော့အဓိကအဖြစ်တော့အစိုးရနဲ့ចောင်းသားပေါ့ဗျာဒီအင်အားနှစ်ခုကြားထဲမှာဘာတွေလိုနေတယ်ထင်တယ်လဲခင်ဗျာ
နားလည်မှုနဲ့သဘောထားချင်းမှုလိုတယ်လို့ကျွန်တော်ထင်တယ်လေပြန်လာလေးစားမှုပေါ့ဗျာအဲ့လိုလိုအပ်တယ်လို့ထင်တယ်ဆိုရဘက်ကလည်းចောင်းသားတွေကိုပေါ့ဗျာဟိုနောက်မျိုးဆက်တစ်တီနောက်ကောင်းဆောင်ဖြစ်မဲ့လူတကယ်သဘောထားပြီးတော့သဘောထားကြည့်ဖို့လိုတယ်လို့ဟိုဆိုရအပေါ်လေចောင်းသားတွေကဘာပဲဖြစ်ဖြစ်ပေါ့လေဟိုကိုလက်တွဲလို့ရမယ်ကိုနိုင်ငံသားပဲဟိုသူတို့လည်းဘာပဲဖြစ်ဖြစ်ဟိုသူတို့မှာဟိုအစ်စ်ကပတ်သက်မှုတွေရှိတယ်ကိုနဲ့ရပ်တည်မှုကွဲနေတယ်သူနဲ့သဘောထားကိုနဲ့မတူနိုင်ဒါတော့ចောင်းသားတွေကလည်းကိုကနောက်တစ်ချိန်မှာခေါင်းဆောင်လုပ်မဲ့ပြည်နဲ့သဘောထားကြည့်ဖို့လိုတယ်ဆိုတော့အထူးသဖြင့်လူကြီးဘက်ကပိုသဘောထားကြည့်ဖို့လိုလိမ့်မယ်ထင်နေတာ
ဒီကိစ္စမှာလွတ်တော်အမတ်တွေနိုင်ငံရေးအဖွဲ့အစည်းတွေရဲ့ပါဝင်ပြောဆိုမှုတွေကိုရောဘယ်လိုဝေဖန်မလဲခင်ဗျာ
စွတ်တော်မှာဟိုစွမ်းမိုးနေရတော့အနိုင်ရပါတီကစွမ်းမိုးနေရအောင်အဲစွတ်တော်မှာတိုက်ခိုင်ရသလိုနဲ့နေနေတယ်ဒီတော့စွတ်တော်ထဲမှာဥရေတစ်ခုပြထားတဲ့ခါမှာအဲယင်တဘက်ကကျွန်တော်တို့ဟို IF နဲ့အင်တာဗျူးလုပ်တဲ့ခါမှာတော့ဆန်းစုကြည်လည်းပြောသွားရရှိရောလေကျွန်တော်တို့အပေးကြီးလိုရတာဒီအနိုင်ရပါတီကလူများစုဖြစ်နေတဲ့အတွက်ပေါ့လေဖြစ်တင်လာရဲပေါ့လေဖြစ်နိုင်တာကိုလိုရတဲ့ကိစ္စရှိမယ်ထင်တယ်ကျွန်တော်ထင်လာလေကျွန်တော်တို့ကအတွင်းကိစ္စရောသိမသိပေါ့ဒါမှန်းဆကြည့်ရတယ်အဲ့လိုဖြစ်ပုံရတကယ်ဒီလိုဖြစ်လာတဲ့အခါကျတော့ကျောင်းသားဘက်ကရက်တိပြောဆိုဖို့ရာဒီပါတီဖွဲ့စည်းရေးမှာတခြားကျွန်တော်အနာပါတီဟိုနယ်ဖွဲ့စည်းမှာခက်ခဲရှိပုံပေါ့ကျွန်တော်အဲ့လိုဒီစားအဲ့တော့သူတို့ပြောဆိုရက်တိညာလုံလောက်မှုမရှိဘူးပေါ့ဗျာတိုင်းပြည်မှာခုဆိုရတဲ့ဒီမိုကရေစီလိုရင်းနဲ့ပြောရင်အများပြည်သူကလည်းအဲ့လိုပဲပြောရဲကျောင်းသားကလည်းပြောတယ်ပေါ့ဗျာတိုက်ခံလည်းပြောတယ်အဲ့လိုမျိုးဒါပေမဲ့ဒီမိုကရေစီကိုသွားရလားနည်းနည်းကွာလားမသိဘူးကျောင်းတယောက်ကကြည့်လို့ခက်နေတယ်ဆိုဒီမိုကရေစီတကယ်သွားမှာလားသွားလို့ရှိရင်ကျွန်တော်ဘာလို့ကြီးလို့မရမှာလဲပြောကြတယ်အပေးကြီးလို့ရမှာမဟုတ်ဘူးလားတမိုင်းကိုကိုတမိုင်းစုကိုကျွန်တော်တို့ဘာဖြစ်လို့တည်သွားမှာလဲတောင်းနာကမ်းမှာကိုတမိုင်းကကိုအဖွဲ့အစည်းရောတမိုင်းစုကြံနေမှာဟောဘာလို့လုပ်ကြမလဲအားလုံးကြီးနိုင်ပြီလုပ်တင်တယ်လို့ထင်တယ်ပြောစမ်းပါ